Welcome to the Voice of America in Burmese.
ဘေးအပေါင်းကြိုးရဲ့ညညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့ရော VOA American အသံကနေ2024ခုဩဂတ်လ17ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစည်းအဝေးမူကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့ဒီနေ့မှာတော့မြန်မာနိုင်ငံမှာအပြစ်ကရစေးဆက်လက်တွန်းအားပေးသွားမယ်လို့ပြည်နယ်ကပြောလိုက်ပါတယ်။ဂါဇာဒေသတောင်ပိုင်းမှာနောက်ထပ်ဒေသခံတွေဘေးလွတ်ရာပြောင်းရွာဖို့ယူဆစ်တက်ကအမိန့်ပေးပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နဲ့တူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးရင်နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဘေးဥတော်လိုင်းမှာပါဝင်နေတဲ့အဝေးရောက်မြန်မာတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတင်ဆက်ပေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ဒီလိုမှလုပ်နေလူတွေအတွက်အားကစင်ကုန်မှအများကြီးရှိတယ်။တိတိယောက်လည်းတကယ်လုပ်တယ်။အဲ့တော့အားလုံးကအရွေးတစ်ခုရောက်ဖို့ဆိုတာကပြရမလားပြည်တွင်းရောပြည်ပရောအချိန်ဆက်မိမိသွားနေကြလို့ဒီအရွေးကိုရောက်တာ။ဒီ၃နှစ်ကာလအရွေးဟာရန်ကိုတိတာပါတယ်။အဲ့ဒါကဒီလူရဲ့အားတွေပါပဲ
။စင်ကုန်နိုင်ငံပနီဆိုလာပလာဇာမှာရှိတဲ့ရေချမ်းစင်မြာဆိုင်ကမတ်မေကျော်စိုးညွတ်ပြောတာဖြစ်ပါတယ်။ပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရင်ဂျာတို့ရဲ့မျော်လင့်ချက်ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့လည်းရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
လနကဘိပကတိကြီးထွားလာနေတဲ့မြန်မာနိုင်ငံမှာအပြစ်ခတ်ရစရေးအတွက်ဆက်လက်တွန်းအားပေးသွားမယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်သဆိုင်ရာဖွဲ့စည်းရေးအပြစ်ခတ်ရစရဖို့တရုတ်နိုင်ငံကကိုနီကိုဝန်နဲ့ဥဆောင်ဖြောင်းပြနေကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနမောင်နှင်းကဘေကျင်းမြို့ရဲ့ဇင်းစာရှင်းလင်းပွဲမှာပြောခဲ့တာကိုမြန်မာနိုင်ငံရဲ့ချင်းဆိုင်တရုတ်တန်ရုံရဲ့လူမှုကွန်ရက်မှာဖော်ပြခဲ့တာပါတရုတ်နိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသကအခြေအနေကိုသတိထားစောင့်ကြည့်နေပြီးအမြန်ဆုံးပြန်လည်တည်ငြိမ်လာဖို့မျှော်လင့်ကြောင်းလည်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားပါတယ်ဒီနိုင်ငံရဲ့ဝန်ကြီးဌာနအာရှရေးရာထုကုစေတန်ရှိချွန်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုရုတ်တရက်တွားရောက်ခဲ့ပြီးစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့အပေါ်မင်းမြန်ရမှာတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြာထွက်ပြေးနေတဲ့ရိုဟင်ဂျာတွေအဝေးထိန်း drone နဲ့တိုက်ခိုက်မှုကြောင့်ကလေးနဲ့အမျိုးသမီးတွေပါဝင်ဒါဇင်နဲ့ချီသေးချီထိခိုက်ခဲ့ရကြောင်းရိုက်တာသတင်းကဖော်ပြလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့စောင့်ဆိုင်နေတဲ့ရိုဟင်ဂျာတွေပြီးခဲ့တဲ့တစ်လနေ့က drone ထိမှန်ခဲ့တာဖြစ်ကြောင်းကိုယ်တိုင်တွေ့ခဲ့သူ၄ယောက်အပြင်တက်ကြွလှုပ်ရှားသူတွေနဲ့တန်တမန်တစ်ယောက်ကိုကူကားပြီးတော့သတင်းကဖော်ပြခဲ့တာပါတည်ဆုံးသူတွေထဲမှာခုံဝင်အရင်မှနဲ့အမျိုးသမီးတဦးနဲ့ဒီနှစ်နှစ်အရွယ်သမီးဖြစ်သူတို့လည်းပါဝင်ကြောင်းပြောပါတယ်တိုက်ခိုက်မှုဟာအရခတက်တော်အေးဖွဲ့လက်ချက်ဖြစ်ကြောင်းကိုရွေးကြုံရသူ၃ယောက်ကပြီးခဲ့တဲ့တောက်ကြနေ့မှာပြောခဲ့ကြတယ်လို့လည်းသတင်းကဖော်ပြခဲ့တာပါလူမှုကွန်ရက်ပေါ်ကဗီဒီယိုတွေမှာတော့ရှင်တော်နေနဲ့ကြောပေါ်အိတ်တွေခီးဆောင်အိတ်တွေကြတည်ဆုံးတဲ့ရုပ်အလောင်းတွေကိုတွေ့ကြပြီးတော့အသက်မသေးပဲကြံခဲ့သူ၃ယောက်ကတော့တည်ဆုံးသူ200ကျော်မဲလို့ပြောခဲ့တယ်လို့ကိုယ်တိုင်တွေ့တဲ့နောက်တစ်ယောက်ကတော့အနည်းဆုံးအလောင်း80လောက်ရှိမယ်လို့ပြောပါတယ်။ဒါပေမဲ့လည်းအေးအဖွဲ့ကဆွဆွဲချက်ကိုညှဉ်းဆန်းထားသလိုတည်ဆုံးသူအရေးအတွက်အတိအကျနဲ့တိုက်ခိုက်မှုအတွက်တာဝန်ရှိသူကိုတီးကြအတိမပြုနိုင်ကြောင်းလဲရိုက်တာသတင်းကဖော်ပြခဲ့တာပါ။အေးအဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ချက်မှာတော့မြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့မောင်းတော်ကနေဒေသခံတွေဘေးလွတ်ရာရှောင်ကြဖို့တတိပေးခဲ့သလိုစစ်ကောင်စီကလူသားတိုင်းအဖြစ်ပိတ်လောင်ထားတယ်လို့ဆိုတဲ့လူ900ခန့်ကိုဘေးလွတ်ရာကိုကယ်ထုတ်ခဲ့ရကြောင်းပြောဆိုခဲ့ပါတယ်။ရွှေညာရီအများပြ drone ထိမှန်တည်ဆုံးတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူးခင်ဗျာ
ဒီလိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတရမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်က ကစားဒေသတောင်ပိုင်းမှာနောက်ထပ်ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့ကြဖို့ဒီနေ့အစောပိုင်းမှာပဲဣဇွေးစစ်တပ်ကအမိန့်ပေးလိုက်ပါတယ်။ကစားဒေသမြောက်ပိုင်းမှာယာယီကိုလွန်ယာစခန်းဖြစ်သုံးနေတဲ့စာတင်ကျောင်းတစ်ကျောင်းကိုလေကြောင်းကတက်ခတ်မှုကြောင့်အသေးပြောက်တွေရှိခဲ့ပြီးတဲ့နောက်အခုလိုအမိန့်ထုတ်လိုက်တာပါ။စာတင်ကျောင်းတက်ခတ်ခံရမှုမှာပါလက်စတိုင်း80ထက်မနည်းသေဆုံးကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတွေပြောဆိုထားပြီးဣဇွေးကတော့စစ်သွေးကြော်ရေးကုကေးစခန်းကိုပြင်ပထားတဲ့တက်ခတ်မှုမှာတက်ခတ်ရေးသမား19ယောက်သေဆုံးတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ရွှေပြောင်းခိုင်းတဲ့နေရာတွေထဲမှာဣဇွေးကစာနာမှုဆိုင်ရာနယ်မြေဖြစ်တမတ်ထားပြီးရော့ကက်ဒုံးတွေနဲ့မကြာခဏတိုက်ခိုက်တဲ့နေရာလို့ဆိုရဲခန်ယူနစ်နဲ့အနီးဝန်းကျင်နယ်မြေတွေလည်းပါဝင်ပါတယ်။ပါလက်စတိုင်းစစ်သွေးကြော်ရဲ့အစောပိုင်းတိုက်ပွဲတွေအတွင်းထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကျင်းပတဲ့နယ်မြေမှာအစ္စရေးကဒေသခံတွေဘေးလွတ်ရာရှာမှုအချိန်ချင်းအမိန့်ထုတ်ပြန်ခဲ့မှုပါတယ်
။ရုရှားနိုင်ငံကတ်စ်နယ်ဇက်ဒေသကိုယူကရိန်းတပ်ဖွဲ့တွေရုတ်တရက်ဝင်ရောက်တိုက်ခိုက်ခဲ့ကြပြီးရဲအနည်းငယ်ကြာမှာပဲယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကတွယ်ဝိုက်ပြီးဝန်ခံပြောဆိုလိုက်ပါတယ်။ယူကရိန်းဆိုရာကအစောပိုင်းမှာနှုတ်ဆက်နေခဲ့ပေမဲ့ရန်လိုတဲ့တိုင်းပြည်နယ်နမိတ်ထဲစစ်ပွဲတွေကိုတွန်းထုတ်ဖို့ရည်ရွယ်တဲ့လုပ်ရအဖြစ်စနေနေ့ညကညစဉ်မိန်ကုန်းမှာထည့်သွင်းပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲမနေ့ညဘက်ကဒီရုရှားရဲ့ဒရုန်းနဲ့မစ်ဆိုင်းဒရုန်းတိုက်ခိုက်မှုတွေကြောင့်ကင်းမြို့တော်မှာ၄နှစ်အရွယ်ကလေးတဦးပါဝင်လူ၂ဦးသေဆုံးခဲ့ပါတယ်။အသက်35နှစ်အရွယ်အမျိုးသားနဲ့ဒီတားဖြစ်သူတို့ရဲ့အလောင်းတွေကိုမစ်ဆိုင်းတုံးအပိုင်းစားတွေထိမှန်ခဲ့တဲ့အဆောက်အဦတစ်ခုအပျက်စီးတွေအောက်မှာတွေ့ရှိခဲ့ကြောင်းအရေးပေါ်ကယ်ဆယ်ရေးတွေကဒီကနေ့ပဲအတည်ပြုခဲ့ပါတယ်။ရုရှားနိုင်ငံကတ်ဒေသမှာလည်းယူကရိန်းရဲ့မစ်ဆိုင်းတုံးကိုဒီရုရှားလေကြောင်းရကာကွယ်ရေးတွေကြားပြတ်ပစ်ချတာမှာလူနေအိမ်ပေါ်အပျက်စီးတွေကြားရောက်ခဲ့ပြီးတော့73ရောက်နေရခဲ့ကြောင်းဒေသခံအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်ခင်ဗျာ။
ပါရီအိုလံပစ်ပြိုင်ပွဲနောက်ဆုံးနေ့ပွဲစဉ်တွေကိုပြည်သူနိုင်ငံမှာဒီနေ့ဆက်လက်ရှင်ပြိုင်ရမှာအမျိုးသမီးဘော်လီဘောပွဲမှာတော့အီတလီအမျိုးသမီးအထင်းကဘိုးဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးဖိုင်နယ်ပွဲမှာအီတလီအထင်းကအမေရိကန်ကို25-18 25-20 25-19 ၃ပွဲပြတ်အနိုင်ရပြီးရှေ့ရုံးစိတ်ရလာတာပါ။ဒါဆိုရင်အီတလီအမျိုးသမီးဘော်လီဘောအထင်းအတွက်တော့အိုလံပစ်ပွဲမှာပထမဆုံးအကြိမ်ချန်ပီယံဖြစ်ဖို့လည်းဖြစ်ပါတယ်။မနေ့ကကစားတဲ့တတိယနေရာလူပွဲမှာတော့ဘရာဇီးလ်ကတူရကီကိုသုံးပွဲတပွဲနဲ့နိုင်ပြီးတော့တတိယရခဲ့တာပါ။ပြေခုံပြေပြိုင်ပွဲတွေဘက်ကအမျိုးသမီးမာဘွန်တွန်ပြောပြေးပွဲမှာတော့နယ်သာလန်နိုင်ငံကဆိုင်ဖန်ဟာဆန်ကအနိုင်ရပြီးတော့ရှူဒစိတ်ရရှိသွားခဲ့တာပါ။ဒီပွဲမှာအီသီယိုးပီးယားကတော့ဒုတိယနဲ့ကင်ညာကတတိယအသီးသီးရရှိခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့ကျွန်တော်ရန်နိုင်လို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရိုဟင်ဂျာတို့ရဲ့မျောလင့်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ရိုဟင်ဂျာတွေကိုအကာအကွယ်ပေးနိုင်မယ့်ဥပဒေတရအမေရိကန်လွှတ်တော်မှာအတည်ပြုနိုင်ပြီဆိုရင်အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေအခြေစိုက်တဲ့နိုင်ငံတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်ဥပဒေအရလုံခြုံရေးဆိုင်ရာအကာအကွယ်ပေးမှုပါဝင်လူသားချင်းစာနာမှုအကူအညီပေးရေးနဲ့ဆိုင်တဲ့အချက်အလက်တွေထည့်သွင်းပေးထားဖို့ရှိတယ်လို့ဒီဥပဒေပြဋ္ဌာန်းရေးဦးဆောင်လို့ရှားသူတူဖြစ်တဲ့မဝဝေနုက VOE ကိုပြောပါတယ်ဒီဥပဒေမှာထည့်သွင်းပါဝင်မဲ့အချက်တွေနဲ့ပတ်သက်ပြီးတော့လူခွဲလို့ရှားသူမဝဝေနုကို Skype ကနေမဆုမုံကဆက်သွယ်ပေးမြန်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့မဝင်လို့ရှင်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ကျမတို့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတယ်ဗောဒီတစ်ပတ်မှာတော့နည်းနည်းလေးအသေးစိတ်ကလေးဆွေးနွေးနေတာကဒီလိုမျိုးဥပဒေပြဋ္ဌာန်းလာနိုင်မယ်ဆိုလို့ရှိရင်ဒီလူခွေချိုးပေါက်ခံခဲ့ရတဲ့လူမျိုးတုံးတက်ပြတ်ခံခဲ့ရတဲ့နောက်ပြီးတော့မှအခုချိန်ထိမှအသက်အန္တရာယ်စိုးရိမ်နေရတဲ့ရိုဟင်ဂျာတွေအတွက်ဗောနော်လုံခြုံရေးဆိုင်ရာအကာအကွယ်ပေးနိုင်မှုကဒီဥပဒေကနေပြီးတော့အသေးစိတ်ဗောနော်သူတို့ဘယ်လောက်ထိကာကွယ်ပေးနိုင်မယ်လို့မျှော်လင့်ရတယ်လဲပြီးတော့အဲ့ဒီထဲမှာရောဘယ်လိုအချက်တွေကိုထည့်သွင်းထားပါလဲ
ဟုတ်ကဲ့အခုရိုဟင်ဂျာ gap act ထဲမှာဆိုလို့ရှိရင်ရိုဟင်ဂျာတွေဒီလူမျိုးတွေတပ်ဖြတ်မှုကိုကျူးလွန်ခံခဲ့ရတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ပေါ့နော်အချက်အဓိကပါဝင်ပါတယ်အဲ့ဒါကဒီကျမတို့မြန်မာပြည်ထဲမှာပဲဖြစ်ဖြစ်ဘင်္ဂလားဒေ့ရှ်မှာပဲဖြစ်ဖြစ်မလေးရှားမှာပဲဖြစ်ဘယ်နေရာမှာပဲဖြစ်ရိုဟင်ဂျာတွေဟာခုနလိုမျိုးဆက်လက်ပြီးတော့ညှက်မနှိပ်စက်ခံနေရမယ်နော်လူမျိုးတို့တပ်ဖြတ်မှုတွေကျူးလွန်ခံနေရမယ်အခက်ခဲရောက်နေမယ်ဆိုလို့ရှိရင်တို့အသက်ပေးအနေရကျူးလွန်အစိုးရနေရမယ်ဆိုလို့ရှိရင်အမေရိကန်အနေနဲ့ဒီအပေါ်မှာတုံ့ပြန်ဖို့တာဝန်ရှိလာမှာဖြစ်တယ်အဲ့လိုတာဝန်ရှိလာရဲဆိုတဲ့ဟာကပထမဆုံးကဒီတန်ယုံတွေကနေပြီးတော့စပြီးတော့တာဝန်ရှိမှာဖြစ်တယ်ပေါ့နော်တန်ယုံတွေအနေနဲ့တို့လုံနိုင်တဲ့ဟာ အရာတွေအကုန်လုံးလုပ်ပေးရမှာဖြစ်တယ်ဥပမာ protection ကိုကျွန်တော်တို့ပြောတဲ့အခါမှာဥပမာဖမ်းဆီးခံရတယ်ဆိုပါစု American ဆိုရအနေနဲ့ legal aid ပေါ့နော်ဒီဒီဥရှိနေငှားဖို့ပါဖို့အခက်အခဲရှိရဲဆိုလို့ရှိရင်အကူအညီပေးနိုင်တဲ့ဟာမျိုးတွေပေါ့နော်ဒါမှမဟုတ်ရင် safe house တွေဖန်တီးပေးနိုင်တာမျိုးဒါမှမဟုတ်ရင်အသက်ဆိုင်ရာတာဝန်ရှိသူတွေကိုချက်ချင်းလငယ်ကျွန်တော်တို့ပြောဆိုဆွေးနွေးပြီးတော့ဖြန့်ဖြေးဖို့စူးစမ်းတဲ့ဟာမျိုးစသဖြင့်ပါဝင်လာမှာဖြစ်တဲ့ပေါ့နော
်
ဆိုတော့ဟို protection အပိုင်းကတော့အဓိကဥစားပေးပါပါတယ်ပြီးလို့ရှိရင် humanitarian assistance ပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့နေဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်က Rohingya ရေ response ဆိုပြီးတော့ Rohingya response plan ကနေပြီးတော့မှလိုအပ်တဲ့ပမာဏဟာဆိုလို့ရှိရင် million 9 million ကျော်ရပေါ့နော်အဲ့ဒီမှာမှသူတို့အလှူငွေကောက်ခံလို့ရခဲ့တာက5million ကျော်ပဲရခဲ့တယ်ဆိုတော့3 million လောက် gap ဖြစ်နေပြီးတော့တကယ်တမ်းဒီဒုက္ခသည်စခန်းတွေမှာဆိုအမတန်အခက်ခဲရပေါ့နော်ဒီလိုမျိုး gap တွေကိုဖြည့်ရှင်းပေးနိုင်ဖို့အတွက်ဒီ gap act က Rohingya gap act ကနေပြီးတော့ဒါတိုက်တွန်းသွားမှာဖြစ်တယ်ပေါ့နော်ဆိုတော့ protection humanitarian aid ပြီးလို့ရှိရင်ကျွန်တော် Rohingya တွေအတွက် empowerment education and empowerment ပေါ့နော် Rohingya လူငယ်တွေအတွက် scholarship တွေပေးဖို့နောက်ပြီးတော့ဒီ civil society တွေ support လုပ်ပေးဖို့ဆိုရဲချက်တွေလည်းပါသလိုနောက်ဆုံးကတော့ကျွန်တော်တို့ justice and accountability ပေါ့နော်ဒီတရားမျှတမှုဖော်ဆောင်တဲ့နေရာမှာအထောက်ပံ့နေဦးမှာ documentation တွေ investigation တွေအဲ့လိုမျိုး monitoring တွေလုပ်ဖို့အတွက်အထောက်ပံ့နေပေါ့နော်စသဖြင့်အဲ့လိုတရားမျှတမှုဖော်ဆောင်တဲ့ process တွေမှာတို့အနေနဲ့ထောက်ပံ့ကူညီပေးဖို့ဆိုရဲအချက်တွေပါတယ်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ဒီပြဋ္ဌာန်းချက်တွေကိုအကောင့်ထဲပို့တဲ့အခါမှာ coordinate လုပ်ဖို့ပေါ့နော်ဒီ coordinate လုပ်တဲ့အခါမှာဒီ American အစိုးရကနေပြီးတော့အကောင့်ထဲပို့မှုရှိမရှိဆိုတဲ့ဟာကို coordinate လုပ်တဲ့အပြင်ကျွန်တော်တို့တကယ်တမ်းဒီလိုမျိုးစိုးရတဲ့လူခွင့်ချိုးဖောက်မှုတွေဖြစ်နေတဲ့နေရာတွေမှာခုနလိုမျိုးရာဇဝတ်မှုတွေကျွလွန်နေရဆိုလို့ရှိရင်ဒီတခြားသောအတိုင်းပြည်အစိုးရတွေနဲ့လည်း coordinate လုပ်ဖို့ပေါ့နော်ဆိုတော့ coordinate role တစ်ခုကိုထည့်ထားပါတယ်အဲ့ဒါကလည်းခက်ခဲတဲ့ဒီအပတ်ထမ်းချက်ဖြစ်ပါလိမ့်မယ်တချို့ Republican တွေဘာတွေကလည်းဒါကိုသိသဘောတူချင်မှတူမယ်တိုးတော့လည်းဆက်လက်ဒီဒါရှိသွားမယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်ဟုတ
်ဟုတ်ကဲ့အခုလက်ရှိကဒီ Bangladesh မှာရောက်နေတဲ့ဒီတသန်းကျော်သော Rohingya တွေအတွက်တင်မကောက်ဘူးပေါ့နော်အခုလိုမျိုးဒီပင်လယ်ဖြတ်ကျော်ပြီးတော့လှေစီးပြေးနေရတဲ့ဒုက္ခသည်တွေထောင်ကနန်းတောင်ကနန်းတွေရှိတယ်ဒီထဲမှာမှအခုလက်တလောအရခတ်တက်တော် AA နဲ့ဒီစစ်ကောင်စီတက်တွေချားမှာရခိုင်ပြည်နယ်မှာစစ်မီးကတော်တော်လေးကိုပြင်းထန်နေတဲ့အနေအထားမှာအထူးသဖြင့်ဗမာပြည်ထဲမှာပိတ်မိနေတဲ့ရိုဟင်ဂျာလူနည်းစုတွေအတွက်ပေါ့နော်အလက်တလောအခုသူတို့ရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဥပဒေပြဋ္ဌာန်းနိုင်လိုက်မယ်ဆိုရင်အထဲထဲမှာရှိတဲ့လူတွေအတွက်ဒီလူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအဲခုနပြောတဲ့သူတို့အတွက်ပေါ့နော်ဒီလူခွေးချိုးဖောက်မှုတွေကိုအ ਨੇ ဆုံးတော့ဟန်တားနိုင်မှုနောက်ပြီးသူတို့ချိုးပေါက်ခံရတဲ့ကိစ္စတွေအတွက်စုံစမ်းစစ်ဆေးနိုင်မှုအတွက်ဘယ်လောက်ထိထောက်ကူဖြစ်နိုင်မယ်လို့ထင်လဲရှင
်။ဟုတ်ကဲ့ပါကျမတို့အများကြီးထောက်ကူဖြစ်မယ်လို့ထင်တယ်။ဆိုတော့ဒီလိုဥပဒေပြဋ္ဌာန်းခြင်းအဖြစ်ဒီလိုမျိုးမဖြစ်အောင်ထိထိမိမိဖြစ်သွားအောင်ဟန်တားနိုင်မယ်လို့တော့ကျမယုံကြည်ရဲ့
။
ဘာကြောင့်လဲဆိုတော့ဒီဥပဒေမှာခုနလိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ပေးနိုင်မှုကိစ္စတွေလမ်းကြောင်းပို့ပွင့်လာနိုင်တယ်။ဒုတိယတစ်ချက်ဒီဥပဒေကြောင့်မို့လို့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းတိတိပို့ပြီးတော့တည်တည်ချက်ချထက်ထက်ဝင်ဝင်ကျွန်တော်တို့စောင့်ကြည့်လေ့လာပြီးတော့မှတ်တမ်းတင်နိုင်ဖို့အခြေအနေတွေလည်းပေါ်ဆောင်လာနိုင်တဲ့အတွက်ကြောင့်မို့လို့တစ်ချိန်ကျရင်တာဝန်ယူမှုတာဝန်ခံမှုကဘယ်အဖွဲ့အစည်းမှဆိုဖြစ်လာနိုင်ဖို့ကျွန်တော်တို့ဒီဥပဒေထဲမှာမျှော်မှန်းထားပါတယ်တာဝန်ရှိသူတွေပါဝင်ပတ်သက်သူအစုအဖွဲ့တွေအကုန်လုံးအတွက်ကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဒီဥပဒေထဲမှာကျွန်တော်တို့ထည့်သွင်းရေးဆွဲထားတာမျိုးရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပါအဲ့တော့အခုဒီလိုမျိုးအမေရိကန်လွှတ်တော်မှာရိုဟင်ဂျာဥပဒေပြဋ္ဌာန်းနိုင်မှုအတွက်ကိုပါတီကြီးနှစ်ရက်စလုံးကနေပြီးတော့မှအကုန်လုံးဆေးရထက်သန်စွာနဲ့ဆောင်ရွက်နေတဲ့အနေအထားမှာရှိတယ်ဆိုတော့လာမယ့်နိုဝင်ဘာလမှာအမေရိကန်နေရဲ့ရွေးကောက်ပွဲကျင်းပမယ်ပေါ့နော်ဆိုတော့ဒီဒီမိုကရက်နဲ့ရီပါဘလီကန်ဘက်ကတော့နှစ်ယောက်စလုံးကဒါအခုဒီသမ္မတလောင်းအတွက်ကိုရွေးချယ်ဖို့အတွက်ကိုသူတို့တော်တော်လေးပြင်းပြင်းထန်ထန်မှဟိုအပြန်လည်မဲဆွဲစည်းရုံးနေကြတယ်ဆိုတော့အမေရိကန်ရွေးကောက်ပွဲရဲ့ရလက်ကအခုဒီရိုဟင်ဂျာဥပဒေပြဋ္ဌာန်းချက်ပေါ်မှာတက်ရောက်နိုင်ခြင်းရှိသလားပေါ့နော်နောက်ပြီးတော့တကယ်လို့မဲခွဲဆုံးဖြတ်အတည်ပြုနိုင်ရေးအတွက်ပေါ့နော်ဘလောက်ထိမှဒီရွေးကောက်ပွဲကရောဒီဥပဒေပေါ်မှာတက်ရောက်မှုရှိနိုင်မယ်လို့မဝင်လို့ထင်မြင်မိပါလဲရှင့်
ကျမတို့အများကြီးတက်ရောက်မှုမရှိဘူးလို့တော့ကျွန်မမြင်တယ်။ဘာကြောင့်လဲဆိုတော့ဒီဆော့ဆော့ကကျွန်မပြီးခဲ့တဲ့ဘက်ကပြောခဲ့သလိုပဲဒီရိုဟင်ဂျာအရေးကိစ္စဗမာအရေးကိစ္စဆိုလို့ရှိရင်တော့ဒါအမေရိကန်လွှတ်တော်မှာဒါပါတီနှစ်ဖက်တစ်လုံးကတသားရဲ့ယက်တီရဲ့ bipartisan issue ဖြစ်တယ်။အဲ့တွက်ကြောင့်မလို့ဘယ်ပါတီပဲတက်လာတက်လာလွှတ်တော်မှာပြတ်ထန်းနိုင်ရေးကိစ္စကကျွန်တော်တို့ပြောင်းလဲသွားမယ်တော့မထင်ဘူး။ဥပမာအခု House မှာအခုမက်ကောကနေပြီးတော့ Republican ကနေပြီးတော့ chair လုပ်ပြီးတော့ဒီ Democrat ကနေပြီးတော့ ranking chair လုပ်နေတဲ့တကာလမှာအဲ့ဟာပြောင်းပြန် flip ဖြစ်ကောင်းဖြစ်သွားနိုင်တယ်ပေါ့ပြောတော့ပေါ့ဖြစ်ကောင်းဖြစ်သွားနိုင်တယ်ဒါလွတ်တော်ရွေးကောက်ပွဲတွေပြီးသွားရင်ဒါပေမဲ့သို့တော်လည်းဒီ issue ကပြောင်းသွားမှာမဟုတ်ဘူးအလားတူပဲသမ္မတပြောင်းသွားရင်တောင်မှကျွန်တော်တို့ Congress ကတော့ဒီ dynamic ကဒီ dynamic ပဲပေါ့နော်တိတ်ပြီးတော့ကြီးကြီးမားမားပြောင်းလဲတာမျိုးတော့ကျွန်တော်တို့ဟိုမတွေ့ရဘူးပေါ့နော်ဆိုတော့ခါကြတော့ဥပဒေကိုလည်းအများကြီးတက်ရောက်မှုရှိမယ်လို့တော့ကျွန်တော်မထင်ပါဘူးအဆိုးဆုံးဖြစ်နိုင်ခြေကတော့ဥပမာနည်းနည်းဒီလိုမျိုးဟိုရွေးကောက်ပွဲပြီးရဲ့ခါကြတော့တို့ပြန်ပြီးတော့မှဒီ administration တခုစနေရဲ့နောက်ပြီးတော့ဒီလိုမျိုး recess တင်းနဲ့ပါညာရွေးကောက်ပွဲပြီးရင်သူလုပ်တွေရှုပ်တဲ့ခါကျတော့ Congress မှာလည်းလုပ်တွေရှုပ်လာနိုင်တဲ့အတွက်ကြောင့်မို့လို့ကျမတို့ဒီနောက်ထပ်ဒီရာထူးအသိခံတာတွေပါရင်ညာတွေအဲ့တော့အဲ့လိုမျိုးတွေရှိလာနိုင်တဲ့အတွက်ကြောင့်မို့လို့ကြံ့ကြာကောင်းကြံ့တွန်းသွားနိုင်တယ်ဥပဒေပြဋ္ဌာန်းမှုမှာ
ဒ
ါပေမဲ့ဟို impact ကတော့အကြီးကျယ်ရှိနိုင်မယ်လို့မမြင်ပါဘူးရှင်ဟုတ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်မဝင်ဘူးကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမမကျေးဇူးပါ
ဒုက္ခလှုပ်ရှားသူမဝင်သူကိုမဆုမဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးမှာပါဒီတော့မှာတော့ຫນွေဥတော်လိုင်းမှာပါဝင်နေတဲ့အဝေးရောက်မြန်မာတွေရဲ့အခမ်းအကဏ္ဍအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကိုလက်မခံဘဲစန့်ကျင်နေတဲ့ပြည်ပရောက်မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့ပံ့ပိုးကူညီမှုတွေဟာသုံးနှစ်ကြာလာပြီဖြစ်တဲ့ຫນွေဥတော်လိုင်းမှာအလွန်ပဲအရေးပါတယ်လို့စင်ကာပူနဲ့ထိုင်းခြေဆိုင်မြန်မာရေးကူညီနေသူတွေက VOA ကိုပြောပါရယ်2021ခုနှစ်ဖေဖော်ဝါရီမှာဆက်အာနာသိမ်းပြီးနောက်ပြည်ပကိုထွက်ခွာပြီးအခက်အခဲတွေနဲ့ရပ်တည်နေကြပြီမဲ့ຫນွေဥတော်လိုင်းမှာတက်နိုင်သလောက်ပါဝင်နေကြတဲ့အဝေးရောက်မြန်မာပြည်သူတွေအကြောင်းမိုင်းညနိုင်ကရိုက်ကူးတင်ဆက်ပေးထားပါရယ်ခင်ဗျာ
မဒီမိုကရေစီရေးအစီအစဉ်ကနေပြန်ဆက်လာတယ်ဒီတစ်ပတ်အတွက်တော့ပြင်ပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကနေဒီဆရာနာတိန်းတော်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေဒီငွေဦးတော်လှန်ရေးလူမျိုးလှုပ်ရှားမှုတွေမှာသူတို့တတ်နိုင်သလောက်ပါဝင်ပြီးတော့ပံ့ပိုးပေးနေတဲ့အပိုင်းတွေကိုကျွန်မမေးမြန်းတင်ပြဖို့ရှိပါတယ်အထူးသဖြင့်ဒီစင်ကာပူနိုင်ငံနဲ့ထိုင်းနိုင်ငံမှာဆိုလို့ရှိရင်ဘန်ကောက်ချင်းမိုင်မဲဆောက်တို့မှာရှိတဲ့ဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကနေပြီးတော့သူတို့ဒီຫນွေဦးတော်လှန်ရေးမှာပေါ့နော်သူတို့တက်နိုင်တဲ့လောက်ပါဝင်ပံ့ပိုးနေတဲ့အပိုင်းတွေကိုကျွန်မစူးစီးတင်ပြသွားဖို့ရှိပါတယ်ရှင်ပထမဆုံးအနေနဲ့တော့ဒီစင်ကာပူနိုင်ငံပင်နီဇူလာပလာဇာမှာဖွင့်လှစ်ထားတဲ့ဒီရေချမ်းစင်စင်ကာပူမှာဒီပါဝင်နေတဲ့မြန်မာတွေနဲ့ပတ်သက်ပြီးတော့ဗောနော်သူတို့ဒီအကြောင်းကိုကျွန်မမေးမြန်းတင်ပြဖို့ရှိပါတယ်ရှင
်အဲ့တော့ဟုတ်ကဲ့ဟုတ်ရေချမ်းစင်မှာရောင်းနေရလေးအရင်ဆုံးပြောပြပါအောင
်အော်ရေချမ်းစင်ကတော့အခုဒါလေမြန်မာပြည်ကပို့တဲ့ဒီဟွာလေးတွေပါပဲမုံလေးတွေဒါတွန်တေးပဲမုံလေးတွေပါဒါလေရှမ်းပြည်ကတကူးတကားလေမှာပြီးတော့တင်ရောင်းတဲ့နေကြစီပါတော်တော်လေးကောင်းတယ်ဒီနေကြစီကစားဘူးတဲ့လူတွေရမ်းကြိုက်ဒါလေးကဟုတ်ဒါလေးကလက်ဖက်လေးပါတင်းတင်းလိုင်ကဒီမှာတင်ရင်းနဲ့ဟိုနာမည်ကြီးတော့
ဩဟုတ်ကဲ့
ဂူတကလာဝဲကြတယ်ဟုတ်
အဲ့တော့ရေချမ်းစင်မှာအဲ့လာဝဲတဲ့သူတွေကကြတော့ဘယ်သူတွေလဲရှက
်ရေချမ်းစင်ကိုလာဝဲကြတဲ့သူတွေကဒီရေချမ်းစင်ကိုအားပေးကြတဲ့လူတွေဘာဝကြောင့်အားပေးလဲဆိုတော့ဒီရေချမ်းစင်ဘာလုံနေဆိုတာသိတဲ့အတွက်ကျွန်တော်တို့စပေးချောင်းနေတက်နိုင်မြအကုန်ကူတဲ့အတွက်ကိုသိလို့လာအားပေးကြတာပါရေချမ်းစင်ဟုတ
်အဲ့တော့အဲဒီရေချမ်းစင်ဆိုတဲ့နာမည်ပေါ့နော်ဘာကြောင့်ပေးရတာလဲရှင
်အမားကတော့ကျမကဒီဆိုင်မပွင့်ခင်မှာဒီလိုလမ်းပေးလေးရင်မှာသူများဆိုင်လေးမှာသွားရောက်တဲ့အချိန်မှာဟိုလူတွေအရန်အားပေးတယ်အလုပ်လည်းတကယ်ဖြစ်တယ်အကူထိတိယောက်လည်းကူနိုင်တဲ့အတွက်ဆိုင်ဖွင့်တော့မယ်လို့စဉ်းစားတဲ့အချိန်အဲကျွန်မအကိုဟိုပေါ့နော်ကိုမင်းကိုနိုင်ကဒီနာမည်လေးနဲ့နင်ဆိုင်ဖွင့်မှာဆိုပြီးပေးလိုက်လို့ဒီနာမည်လေးဒီပကြီးကားလေးနဲ့အကိုကိုယ်တိုင်ဆွဲပေးခါပါ။ဒီကျန်းတဲ့ပကြီးကားလေးရော။ဟုတ်။
အမ် โอเคအဲ့တော့တပတ်တပတ်ပေါ့နော်ဒီရောင်းရတဲ့အာဘယ်လောက်လောက်ရှိလဲရှင်
ပုံမှန်တော့4,000 5,000 ဝင်ကျမှာတော့ရှိရစေ
။
တခြားအသုံးစိတ်တွေကတော့မပါဘူး။ဒါကြောင့်အားလေးကိုပဲပြောပြ။ဟုတ်။အရင်ကတည်းကအများကြီးရောင်းရတယ်။
အဲ့တော့အခုဒီရေချမ်းစင်ကရတဲ့ရံမုံငွေတွေကလေအခုဘယ်လိုလူတန်းလာလဲ။ဘယ်လိုလူတန်းလာလဲရှင
်။အဓိကကျမတို့အညာဒေသမှာအဖွဲ့တွေရမ်းများတယ်။အဲ့တော့ဒီ NUG အစိုးရလက်အောက်ခံအဖွဲ့အစည်းအကုန်လုံးကျမတို့ကတက်နိုင်နေမြလာစင်ထောက်ပံ့နေနောက်တစ်ချက်ကသိအရေးကြီးတဲ့နေရာတွေဒါဒါလိုက်လေးချိတ်ဆက်ပြီးတော့အဲ့ဒါတွေကတော့အဓိကအများကြီးပို့တာပေါ့နော
်အဲ့တော့စင်ကာပူအာနာပိုင်နေဘက်ကဒီလိုအဲ့လိုပေါ့နော်မြမရေးလှုပ်ရှားတဲ့ဒီဆိုင်တွေရောသူတို့ဖိအားပေးရမျိုးရှိလားရှင
်အမြမရေးလှုပ်ရှားတဲ့ဆိုင်ဆိုလို့ဒီဆိုင်အခုပဲစင်ကာပူမှာရှိပါတယ်တရံဝင်ဖွင့်တာလဲကျမကိုယ်တိုင်ပါလဲကိုယ်တိုင်နာမည်ခံကိုယ့်အကူဖွင့်တာပါဒါပေမဲ့ကျမကပြောပြီးသားစင်ကာပူအစိုးရမေးတဲ့အခါမှာလဲကျမတို့ကပွင့်လင်းပြောပါတယ်ဟုတ်တယ်ကျမရတဲ့ရောင်းရတဲ့ပတ်စံကိုကျမရတဲ့အမြင်တက်ကျမတို့ကျမအဆင်ပြေတယ်လို့ပေးတဲ့အတွက်သူတို့ကဒီဟာကိုတော့ personal ဝင်ပြောခွင့်မရှိပါဘူးတဲ့ဘာလို့စစ်ပေးချောင်တွေကိုကျမတို့ကကူရလို့ပြောထားတာပြောတဲ့အတွက်သူတို့မှပြောပိုင်မှမရှိပါဘူးကျမတို့လုပ်တဲ့အလုပ်ကလည်းတရားဝင်ဈေးရောက်စားတာမဟုတ်လို့ပါ
အဲ့တော့အဲ့လိုစစ်ပေးချောင်တွေအတွက်ရံပုံငွေရှာတဲ့ဆိုင်မှာလာဝယ်တဲ့customer တွေပေါ့နော
်
လာဝယ်တဲ့မြန်မာတွေကဘာကြောင့်သူတို့ဒီဟာတွေကိုလာဝယ်တယ်ဆိုတဲ့အပိုင်းပေါ့နော်စစတော့ရှင်းပြသွားတယ်ဒါပေမဲ့အဲ့လိုမျိုးလာဝယ်တဲ့သူတွေရဲ့တုံ့ပြန်ချက်တွေပေါ့နော်အဲ့လိုမျိုးဘယ်လိုမြင်မိလဲဘယ်လိုတွေ့ရလဲရှင
်အများစုကတော့သူတို့ကယုံကြည်ချက်ဒီစိုင်လေးကဒီလိုထိထိရောက်ပန်ပိုးတယ်ဆိုတာသူတို့ကသူတို့ယုံကြည်ထားကြတဲ့လူတွေကလာပြီးအားပေးတယ်နောက်ပြီးစင်ကာပူမှာတရားဝင်ဒီလိုဖွင့်ဖို့အတွက်ကလည်းဘယ်သူမှကိုယ့်ကို risk အဖြစ်ခံပြီးတော့ဒီအမှန်ပါစင်နယ်လေကျမတို့ကရန်ကိုထိခိုက်ပါတယ်ဒီလိုလုပ်တဲ့အတွက်အဲ့တော့ဘယ်သူမှမဖွင့်ကြဘူးတိုင်းဆိုင်လေးကတော့တရားဝင်ကျမကနာမည်ခံသေးချာကိုဖွင့်ထားတာဘာလို့တော်လိုင်းရေးမှာကျမတို့ကနိုင်တဲ့လောက်လုပ်တယ်ဆိုတာတရားဝင်ပြချင်လို့ဒါကျမစင်ကာပူမှာရေချမ်းစင်ဆိုတာရှိတယ်ဘာကြောင့်ဖွင့်လဲဆိုတာအကုန်သိစေချင်ဘာလို့ဒီတော်လိုင်းရေးကြီးမှာကျမတို့နိုင်တဲ့နေရာမှာမတရားမှုကိုကျမတို့ကမခံဘူးလုပ်နေဆိုတာသိစေချင်လို့ဖွင့်ထားတာအားကြောင့်ဈေးရောင်းရခြင်းမရောင်းရခြင်းကျမတို့ခေါင်းမပြောပါဘူးအရေးကြီးတာကျမဒီဆိုင်ရင်းပြုတ်မကြတော့အောင်ကျမတော်လိုင်းရင်းအမှတ်တရပြရုပ်အနေနဲ့ကျမတို့ရောင်းနေ
ဟုတ်ကဲ့အဲ့တော့ဒီလိုဟိုရေချမ်းစင်လိုမျိုးပေါ့နော်ဒီလိုဆိုင်တွေကနေပြီးတော့နေဦးတော်လိုင်းရင်းလှုပ်ရှားမှုကိုထောက်ပံ့တဲ့အခါမှာပေါ့နော်ပြင်ဆိုင်ရတဲ့အထူးသဖြင့်အခက်အခဲတွေပေါ့နော်အဲ့ဒါတွေကဘာတွေလဲရှင်
နံပါတ်1ကတော့သက္ကသအစိုးရဘက်ကဟိုရန်လိုမှုတွေရှိတာပေါ့ဟိုကျမနဲ့ပတ်သက်ပြီးထိခိုက်နိုင်တဲ့ကိစ္စတွေကိုသူတို့စဉ်းစားလုပ်တယ်အခုထိတိရောက်လောက်တာဆိုရင်ကျမရဲ့ passport ကိုသူတို့ပိတ်တယ်ဘာမှလုပ်ခွင့်မရှိဘူး passport ကိုသုံးပြီးဘယ်နိုင်ငံမှတောင်းခွင့်မရှိဘူးကျမကဒီနိုင်ငံမှာ PR ဖြစ်နေတဲ့အတွက်ဒီနိုင်ငံထဲမှာတော့နေလို့ရမယ်ဒါကဒီနိုင်ငံလက်ခံထားလို့အဲ့လိုဖြစ်နေလို့ပါဒီနိုင်ငံလက်ခံထားတဲ့အတွက်ကျမဒီမာနေလို့ရဒါပေမဲ့ဘယ်မှသွားခွင့်မရှိဘူးဒါ passport တစ်ခုကိုအရင်သိပိတ်တာကြံတဲ့ကိစ္စတွေကတော့ဟိုဒီနိုင်ငံကိုတိုင်တဲ့ကိစ္စတွေရှိရဆိုအမှုဖွင့်တာအမှုဖွင့်ပြီးတိုင်တာဘယ်ပုံမှဘယ်ပုံမှနဲ့ဒီဆိုင်ကြီးဖွင့်ထားတဲ့အတွက်ဘယ်လိုပုံမှတွေနဲ့ညှိပါတယ်တရားစွဲပေးပါဆိုပြီးတိုင်တာတွေရှိပါတယ်ဒါပေမဲ့အမှုကမမြောက်တဲ့အတွက်ပလတ်လိုက်တာ
ဒီရေချမ်းစင်လိုမျိုးပေါ့နော်ဆိုင်တွေကနေရမုံငွေရှာပြီးတော့ထောက်ပံ့တဲ့ဟာတွေကရောဒီမျိုးတော်နိုင်ရင်မှဘယ်လောက်ထိထိရောက်မှုရှိလဲဆို
ထိအောင်တာပေါ့ဒီစင်ကမှုမှာဒါကျမကလားဒီလိုဖွင့်တယ်လို့ပြောတာမဖွင့်မဲနဲ့အွန်လိုင်းကနေပြီးတော့လုပ်နေတဲ့နှွေဦးခေါ်တန်နှွေဦးစေနာဆိုတော့အများကြီးပဲလုပ်နေကြတဲ့လူတွေအများကြီးရှိတယ်တကယ်ကိုထိထိရောက်ဖြစ်ကြပါတယ်ဘာလို့ဆိုတော့ပြည်တွင်းမှာလုပ်နေတဲ့လူတွေအတွက်အားကစင်ကမှုမှာအများကြီးရှိတယ်ထိထိရောက်လည်းတကယ်လုပ်တယ်အဲ့တော့အားလုံးကအရွေးတစ်ခုရောက်ဖို့ဆိုတာသိရမလားပြည်တွင်းရောပြည်ပရောအချိတ်ဆက်မိမိသွားနေကြလို့ဒီအရွေးကိုရောက်တာဒီ၃နှစ်ကာလအရွေးကရန်ကိုတိတာပါတယ်အဲ့ဒါကဒီဒီလူရဲ့အားတွေပါပဲ
ဒီလိုလူတန်းတဲ့နေရာမှာလဲငွေကြေးရဆိုတဲ့ခါမှာဟိုနိုင်ငံကလည်းမတူပေါ့နော်နေရာတွေလည်းမတူတော့အဲ့လိုလွှဲပြောင်းတဲ့နေရာမှာငွေကြေးလွှဲပြောင်းတဲ့နေရာမှာရောဘယ်လိုအခက်အခဲတွေရှိလဲဘယ်လိုပုံစံမျိုးနဲ့တွေ့ကြလဲရှင
်အများဆုံးကတော့ကျမတို့က NUG ပေးသုံးတယ်နောက်တစ်ချက်က STB ဘန်းကိုသုံးပါတယ်ဘာလို့ဆိုဒီဘန်းနေနဲ့သုံးရတာကျမတို့ကရမ်းစင်ပြေလို့ပါသိခက်ခဲတဲ့နေရာတွေကြာရင်တော့ဒါမျိုးလည်းတိတ်သုံးလို့အဆင်မပြေရင်တော့ကျမတို့ကအသည့်တွေနဲ့ပဲတစ်ဆင့်ပြန်လွဲခိုင်းတယ်အဲဒီကေပေးတို့ပါတို့သုံးခဲ့ပါတယ်ဒါကတော့သုံးခဲ့ပါတယ်အများစုကတော့ကျမတို့စိတ်ချတဲ့ network ကိုပဲသုံးပါတယ်ရှင် နောက်ဆိုတစ်ဖက်လူ safety ဒီဘက် safety ယူအကောင်ရှိလို့ပါဟုတ
်ကဲ့အဲ့ဒီညမှာ NUG Pay ရို့ဟို Spring Development Bank
ကတ
ော့ SDB အဲ့ဓာတွေမှာဟိုယုံကြည်စိတ်ချမှုဆိုတဲ့အပိုင်းကဟိုဝေဖန်တဲ့နေလည်းရှိရလေ
အ
ဲတချို့ဆို SDB Bank ဆိုလို့ရှိရင်အဲ့ဓာတွေကိုလုံးနေတဲ့လူတွေကဒါဟိုငွေကြေးဟိုလိမ်လည်တဲ့ဟိုကြားဖြတ်နေလူမျိုးပေါ့နော်ဒါမျိုးဆွဆွဲချက်တွေသတင်းတွေလည်းထွက်လာတဲ့ခါကျတော့ဒါကြတော့မက်မေဂျော်တို့ကိုယ်တိုင်သုံးနေတဲ့ခါကျတော့အဲ့ဒီဘန်နေနဲ့အဲ့ NUG Pay ရဲ့အပေါ်မှာယုံကြည်မှုအပိုင်းဘယ်လိုရှိလဲဆို
ကျွန်တော်တို့ယုံကြည်မှုကအခုပြည်တွင်းမှာရှိနေတဲ့လေဘန်းနေတဲ့ခုဒီဘန်းနေကိုယုံနာရှင့်။နော်ဒါကျွန်မယုံကြည်မှုပြ။ဘာလို့လဲကျွန်မတို့ကိုယ်တိုင်တင်မြောက်ထားတဲ့အစိုးရကိုယ်တိုင်ဦးစီးထားလို့ပါ။ NUG ကလည်းဦးစီးပြီးလုပ်ထားတဲ့ SDB ဘန်းမဟုတ်လို့ကျွန်မအရန်ကိုအားပေးပါတယ်။ကျွန်မကိုယ်တိုင်လည်းယုံကြည်မှု 100% ပါ။ကျွန်မကိုယ်တိုင်လည်းအဲ့ဒီမှာတုံတင်နေဝယ်ပြီးတော့ saving နေလုပ်ထားပါတယ်။အဲ့တော့ဒီအတွက်ကဘသူတွေပါပြောပြောကျွန်မတို့ယုံကြည်ခြင်းနဲ့ရှေ့ဆက်ခရီးသွားနေအောင်မလို့ဘာမှပြဿနာမရှိပါဘူး။ကျွန်မတို့အရန်ယုံ။
စင်ကာပူလိုနေရာမှာပေါ့နော်မြန်မာလူမျိုးတွေမြန်မာနိုင်ငံသားတွေအများစုရှိနေတဲ့စင်ကာပူနိုင်ငံမှာအခုဒီ3နှစ်ကြာလာတဲ့အချိန်မှာပေါ့နော်သူတို့ရဲ့ဒီငွေဦးဒေါ်လာရေးပေါ်ယုံကြည်မှုဒီထောက်ခံအားပေးမှုတွေကဘလို့ဖြစ်လာလဲရှင
်တကယ်တော့လေကာဂျီကအစတွေကပါခဲ့တဲ့လူတွေအတော်များများကရောတဲ့လူနည်းပါတယ်အမှကန်လုံးကြပါဒါမဲ့ကျမတို့ဒီမှာတောက်လျှောက်ဒီနိုင်ငံရေးနဲ့ပတ်သက်ပြီးဒီမှာရွေးကောက်ပွဲအစအလုပ်ခဲ့တဲ့ကျမတို့လိုလူတွေကတော့အများစုပြန်မြောက်ကြီးလိုက်ရင်တော့မတရားဘူးဆိုတာသိတဲ့လူတိုင်းကအခုချိန်ကြီးရှေ့ဆက်ပြီးရှောက်နေကြတော့မှာတော်တော်များများရှောက်နေကြတော့မှာဒါပေမဲ့တချို့ကကြဒီနိုင်ငံမှာနေရဖို့စတေးတွေခက်ခဲတဲ့အတွက်တခြားနိုင်ငံတွေပြောင်းသွားရတဲ့အခါမှာသူတို့မှာအားပေးခြင်းမမှန်လဲတခြားနိုင်ငံကိုသူတို့လည်းသူတို့ရဲ့ဘဝရည်ရည်အတွက်အဲ့လိုမျိုးတွေနဲ့ချိန်သွားရတဲ့လူတွေရှိပါတယ်အဲ့ဒါကြောင့်လည်းရော့သွားသလိုဖြစ်တာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ယုံကြည်မှုတွေကတရားမှရောမသွားဘူးကျမတို့ကဒီတော်နိုင်ရေးမနိုင်မချင်းသွားကြမယ်ဆိုတဲ့စိတ်တွေနဲ့သွားတဲ့အတွက်ကျမညီချမ်းစရာအခုချိန်ကြီးရည်ရည်နေတယ
်ဒါကတော့စင်ကာပူနိုင်ငံပန်နီဇူလာပလာဇာမှာဖွင့်လှစ်ထားတဲ့ရည်ချမ်းစင်စင်ကာပူရဲ့ဆိုင်ကြောင်းကိုတင်ဆက်ခဲ့တာပါဆက်လက်ပြီးတော့ဒီထိုင်းနိုင်ငံဘန်ကောက်မြို့ကဒီမြမအရေးနဲ့ပတ်သက်တဲ့ရုပ်ရှင်ပွဲတော်တစ်ခုမှာလာရောက်ပြီးတော့အစားအသောက်တွေကိုရောင်းချတဲ့ဒဝဲသူဒဝဲသားတွေရဲ့အကြောင်းကိုလည်းဆက်ပြီးတော့တင်ပြချင်ပါတယ်
။ကျမတို့ကရေငဲရွာကပါ။တိဖွဲ့အတွက်ကျမတို့ထောက်ပို့လေးပါ။တနည်းပိုင်တိုင်းရင်ဒဝဲမြို့နယ
်။ဟုတ်ကဲ့။ဟုတ်ကဲ့။အဲ့ဒါတွေက
ရေငဲရွာ
။
ရေငဲရွာ
။အော်ရေငဲရွာ
။ဟုတ်တယ်ပါကျမကြတော့ကိုပိုင်လည်းထောက်ပါတယ်ကိုကကိုအလုပ်အခန်းလည်းကူညီတယ်ရတဲ့ဘက်ကကူညီပေးတာ
အဲ့ဟာရွာအခြေအနေအဲ့ရွာအဲ့ဘက်မှာရှိတဲ့အခြေအနေဘယ်လိုကြား
အဲ့ဒီအဲ့ဒီဘက်မှာအခြေအနေကြတော့ကျမတို့ရွာရင်ငယ်ရွာဒီနေ့တိုက်တိုင်
းတိုက်ပွဲတွေဖြစ်နေတာ
တိုက်ပွဲဖြစ်တာတော့သူတို့လေရင်ထဲလဲလာကျဲတယ်ရွာတော့ပြက်သွားပြီနေလို့မရဘူးရင်ငယ်ရွာကနေတီရွာကျမင်ကုန်အဲ့ဒီရွာလေးကြတော့အကုန်လုံးရွာလေးထွက်ပြေးနေရတယ်တရွာလုံးကလူမရှိတော့ဘူးအဲ့ဒီရွာတရွာလုံးကကိုလုံးကလူလူကိုလုံးထွက်ပြေးလိုက်ကုန်ကျမကုန်းရွာလည်းပြေးပြီးကုန်ပြီးရငဲရွာဆိုကိုလုံးရွာပြေးသွားပြီ
ဒါကတော့ဘန်ကောက်မြို့ကိုရောက်နေတဲ့တဝဲသူတဝဲသားတွေကနေပြီးတော့သူတို့နေရက်တွေမှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုဒဏ်ကိုခံရတဲ့ဒေသခံရွာသူရွာသားတွေအတွက်ပေါ့နော်သူတို့ဒီအကူအညီတွေပေးနိုင်ဖို့ရန်ပုံငွေတွေရှာဖွေနေတာနဲ့ပတ်သက်ပြီးတော့လည်းပြောသွားတာပါအခုဆက်လက်ပြီးတော့ချင်းမိုင်တက္ကသိုလ်မှာဒီဩဂုတ်လအစောပိုင်းကပြုလုပ်ခဲ့တဲ့မြမအရေးဆွေးနွေးပွဲမှာလာပြီးတော့ပေါ့နော်ဒီမြမအမျိုးသမီးတွေရဲ့လက်မှုပညာတွေနဲ့လှုပ်ထားတဲ့ပစ္စည်းတွေကိုလာပြီးတော့ဒီရောင်းချတာနဲ့ပတ်သက်ပြီးတော့ကျမတို့ဒီမြမအမျိုးသမီးတွေကိုဟိုမြမအမျိုးသမီးဒီ600ကျော်လောက်ကိုမဲဆောက်มาပေါ့เนาะလက်မှုပညာနဲ့ပတ်သက်ပြီးတော့တင်နန်းပေးနေတဲ့မက်ဆာလီကိုတွေ့ဆုံမေးမြန်းထားပါတယ်
အခုကတော့ဒီခုမြင်နေရတော့ချင်းထပ်ပင်ပေါ့နော်ချင်းတိုင်းသားထပ်ပင်လုပ်ထားတာအမျိုးသမီးတွေလည်းပေါ့နော်ဒီတော်လိုင်းရေးမှာတအားသေးအကုန်လုံးပါဝင်လာကြတယ်အမျိုးသမီးတွေကလည်းဒီအမှန်တရားပေါ်မှာလည်းအများနဲ့ရက်တည်ခဲ့တယ်ဆိုတော့ဒါကအမျိုးသမီးတွေတော်လိုင်းသမားတွေအကုန်လုံးဂုံပြူတဲ့အနေနဲ့ပေါ့ကျွန်တော်တို့လှုပ်တဲ့အလံပေါ့နော်ဟုတ်ငါတို့ထပ်ပင်ငါတို့အလံငါတို့အောင်ဝဲပေါ့မတရားအာဏာသိမ်းပြီးရောပေါ့နော်ညီမတို့ကိုကျွန်တော်တွေကမတရားကိုယ်နိုင်ငံနေပြီးရောဖက်ပြေးလာရတယ်တိတ်ဆောင်လာအချိန်မှာဟောသူတို့လုံရကြအောင်ပေါ့နော်ဒီလိုနေရာမှာငါတို့တွေကခက်ခဲအခက်ခဲအများကြီးနဲ့နေသွားမယ်ဆိုရင်ဒါတော့ဖြစ်တင်ဘူးလေနော်ဟောဘယ်ညာရေးအောင်ငါတို့မျိုးသမီးတွေကငါတို့တကြွနဲ့ပညာနဲ့ငါတို့ရက်တည်နိုင်နေဆိုတဲ့အရာကိုပေါ့နော်ဟိုကြံ့တတ်ခြင်းဟော အဲ့ဒီအရငါတို့ဘလို့ပဲဒုက္ခဖြစ်ဖြစ်ဘလို့ပဲခက်ခဲဖြစ်ဖြစ်ဘလို့ပဲငါတို့တွေဒုက္ခရောက်ခဲ့ပေါ့နော်ငါတို့တွေကတဏှာရောက်လမ်းမထောင်ပြီးရည်တည်နိုင်ရမယ်ဆိုတဲ့အရာပေါ့နော်အဲ့ဒီဟာအဲ့ဒီစိတ်နဲ့ပေါ့နော်ကျွန်တော်တွေစပြီးကျွန်မဘက်ကလုပ်ခဲ့တယ်ပေါ့နော်
ဘာသာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုမတ်အင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်။
ဒီအမေရိကန်တန်ကနေ2024ခုနှစ်ဩဂတ်လ17ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည10နာရီထိလိုင်းလိုမီတာ3251နဲ့လိုင်းလိုမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာပါ။လက်လောမီဒီယာတွေမှာမြန်မာအရေးနဲ့ပတ်သက်လာရင်တရုတ်နိုင်ငံရဲ့အခမ်းအနားအရေးပါပုံကိုပဲအဓိကထားပြောဆိုဆွေးနွေးရေးသားလာကြတာတွေ့ရပါတယ်။ဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အမေရိကန်ရဲ့အခမ်းအနားကိုသိအလေးပေးပြောဆိုရေးသားကြတာမတွေ့ရပါဘူး။အမေရိကန်ဟာမြန်မာအရေးမှာအပြောပဲလက်တွေ့မှာထိထိရောက်ရောက်မကူညီဘူးလို့ဝေဖန်ကြသူတွေလည်းရှိပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာအရေးမှာထိထိရောက်ရောက်ပါဝင်ကူညီလာစေဖို့အမေရိကန်ရောက်မြန်မာတွေအနေနဲ့သူတို့ရဲ့မဲဆန္ဒရှင်အခွင့်အရေးတွေကိုအသုံးချတဲ့အကြောင်းကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီဘက်ကဗတ်မြတ်မီဒီယာမြင်ကွင်းကန်တာကနီမြမရေးအမေရိကန်မူဝါဒနဲ့အမေရိကန်ရောက်မြန်မာများရဲ့အခမ်းကဏ္ဍအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါလက်တလောမီဒီယာစာမျက်နှာတွေမှာမြမရေးနဲ့ပတ်သက်လာရင်တရုတ်ရဲ့အခမ်းကဏ္ဍနဲ့တရုတ်ရဲ့ရေးပါမှုကိုသာဦးစားပေးရေးသားကြဆွေးနွေးကြဖော်ပြနေကြတာကိုတွေ့ရပါတယ်အမေရိကန်ရဲ့အခမ်းကဏ္ဍကိုတိတ်ပြောကြရေးကြတာမတွေ့ရပါဘူးလက်တွေ့မှာလဲအင်အားကြီးနိုင်ငံလဲဖြစ်တဲ့အိန္ဒိယချင်းတရုတ်ရဲ့အခမ်းကဏ္ဍကထင်သာမြင်သာရှိပြီးအမေရိကန်ကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေတံပိုးတွေပေါ်မှာရပ်ခန့်တာကလွဲလို့တော်လှန်ရေးကိုထိထိရောက်ရောက်ကူညီတာမရှိဘူးလို့မြင်သူတွေဝေဖန်သုံးသပ်သူတွေလည်းရှိပါတယ်မြောက်ပိုင်းညီနောင်သုံးဘက်ဦးဆောင်တဲ့တစ်တုံညာနှစ်ခုစစ်စင်ရေးဟာ2023အောက်တိုဘာ28ရက်နေ့မှာစတင်ခဲ့ပါတယ်ဒီစစ်စင်ရေးကိုတရုတ်ကမီးစိမ်းပြခဲ့တယ်လို့လေလာသုံးသပ်သူတွေကဆိုကြပါတယ်တဖက်မှာလည်းတရုတ်ဟာစစ်ကောင်စီနဲ့ရင်းနှီးတဲ့တန်တမာဆက်ဆံရေးလမ်းကြောင်းကိုလည်းဖော်ဆောင်နေတာတွေ့ရပါတယ်တစ်တုံညာနှစ်ကွန်စစ်စင်ရေးဟာတိုက်လိုက်အချိန်ရလာရင်တရုတ်ရဲ့ဖိအားနဲ့ရက်လိုက်ငြိမ်းချမ်းရေးဆွေးနွေးလိုက်တဲ့ရှိရာကအခုနောက်ဆုံးမှာတော့ရှမ်းမြောက်ဒေသရဲ့အချက်အချာလာရှိုးမြို့ကြီးနဲ့ရှမ်းမြောက်ဒေသမှာစစ်ကောင်စီရဲ့အရေးပါဆုံးသောအရှိမြောက်တိုင်းစစ်ဌာနချုပ်ရမခဟာဩဂုတ်လ3ရက်နေ့မှာ MDAA တပ်တွေရဲ့လက်ထဲကိုကျရောက်သွားခဲ့ပါပြီ။ဒါကြောင့်လေတရုတ်ဟာမိစတစ်ဖက်ရေမုတ်တစ်ဖက်နဲ့မြန်မာနိုင်ငံရေးမှာဩစာလွှမ်းမှုကြီးစိုးနိုင်မှုကြိုးပမ်းနေတယ်လို့စောင့်ကြည့်လေ့လာသူတွေကဝေဖန်ကြတယ်လို့မီဒီယာတွေကလည်းရေးသားကြတာပါ။အမေရိကန်လာမယ့်နိုဝင်ဘာမှာသမ္မတရွေးကောက်ပွဲပြုလုပ်ဖို့ရှိပါတယ်။ဒါကြောင့်ဘိုင်ဒန်အစိုးရဟာသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စီယွန်ရေးကိစ္စတွေမှာဦးစားပေးအာယုံဆိုင်မှာဖြစ်တဲ့အတွက်အစကတည်းကအမေရိကန်နိုင်ငံသားရေးမူဝါဒရဲ့ဦးစားပေးအဆင့်မှာမရှိတဲ့မြမအရေးကိုဒီချိန်မှာအလေးပေးလှုပ်ဆောင်မှာမဟုတ်ဘူးလို့ထောက်ပြကြသူတွေလည်းရှိပါတယ်။ဒီလိုအချိန်မှာပဲဩစာကြီးတဲ့အမေရိကန်ထက်လွတ်တော်မှမစ်မက်ကော်နယ်အပါအဝင်ဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီနှစ်ခုကအထက်လွတ်တော်မတ်တွေဟာမြမခုကတော်လိုင်းအင်အားစုတွေကိုပိုမိုထောက်ပံ့နိုင်မဲ့အမေရိကန်မူဝါဒလိုအပ်နေကြောင်းအိတ်ဖွင့်ပေးစာတစ်စောင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့အမေရိကန်နိုင်ငံတကာအကူအညီပေးအေဂျင်စီ USAID အကြီးအကဲဆမတာပါဝါရုစီကိုပေးပို့ခဲ့တယ်လို့ဩဂုတ်လတရက်နေ့ VOA မြန်မာပိုင်းသတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်ဘလင်ကင်ဟာအမေရိကန်နိုင်ငံသားရေးမူဝါဒကိုဥဆောင်အကောင့်တွေဖော်ရသူဖြစ်ပြီး USAID အဖွဲ့ကတော့အမေရိကန်ဆိုရကပေးရတဲ့အကူအညီတွေအဓိကစီးဆင်းရအဖွဲ့ကြီးဖြစ်ပါတယ်အထက်လွတ်တော်အမတ်တွေရဲ့အိတ်ဖွင့်ပေးစာမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံတွင်းကခုခံတော်လှန်ရေးအင်အားစုတွေကိုပုံမထောက်ပံ့နိုင်မဲ့မူဝါဒတရားအရေးပေါ်လိုအပ်နေတယ်။လူသေးစေနိုင်သောလက်နက်မဟုတ်တဲ့ထောက်ပံ့ကူညီမှုကိုမလိုအပ်ဘဲကျဉ်းကျဉ်းမြောင်မြောင်အဓိပ္ပာယ်ဖွင့်ဆိုပြီးအကောင့်တွေဖော်မှုနှေးကွေးနေတာကြောင့်က ကုကန်ရေးအင်အားစုတွေစီကိုအချိန်ကတည်ရောက်မှုချီချီထောက်ပံ့ကူညီရမယ်အမေရိကန်အစိုးရရဲ့ကြိုးပမ်းမှုတွေကိုနှောက်နှေးစေတယ်စေပစ္စည်းတွေကြီးကားတွေတင်းကျပ်ချက်ပေးတဲ့ရေဒါစနစ်ဒရုန်းဖြင့်စက်ကရိယာတွေပေးအပ်ခြင်းအပြင်စစ်ကောင်စီရဲ့တိုက်ခိုက်မှုကနေခုခံတော်လိုင်းရေးအင်အားစုတွေကိုအကာအကွယ်ပေးနိုင်မှာဖြစ်တယ်လွတ်တော်ကနေလုတ်ပိုင်ခွင့်ပေးထားပါလျက်ဒီလိုအသက်ကပစ္စည်းတွေကိ Yesterday, Janjo Lade, Sikong Sigu, Tati Shichi, Yensai Nijare, Kugan Dolai, and Azurigu, Bobi Tidio, Taukan, Bambu Name, Chinka Bone, Lok Shabu, Yibo Lu Anide. Alumba went at Pedre Mubon Emma, Anaka Suya Puebu, Alon Yeti Lade, Democracy, Lulade, a Puerine, Diana Puerigu, Akong Lang, Tandaman Yia, Song Yatende. Amuda Democracy, Puejo, NLD, Amuda Ninu, Suya, NUG, Diana Puezirine, Tandaman Yia, Yin Yinini Tidu, Losambule, Tai Dombarelu, Popia Taja, Vio Idrema, Popia Tara, Duyavare. American Talud or Madri, 8 point visa abo, Bellu Mia Madalelu. Mima Yene Bada B, Nanganaga Advocacy, Lodu, Song Yanide. Amuda Mi Ye Tejua Loshadu, Talking Lego, Mimian Gideka, Akulu Biobare.
Tito Pianjeha, Tia the Lauto, Dopian Tane, Asuya Lotenari Goba, Taupia Tavare. American Yami Maria, Anna Tamigiani, Guchenti Ah. တန်နိုင်တဲ့အနေနဲ့နှိပေါင်းစုံနဲ့နှွေးဥတော်လှန်ရေးမှာပါဝင်နေကြပါတယ်ဒါပေမဲ့ကုထက်ပို့ပြီးပြည်နယ်တည်တည်ကလွတ်တော်မှတ်တွေနဲ့သူတို့ရုံးဖွဲ့တွေကိုချင်းကတ်တိုက်တွန်းမှုတွေလုပ်တင်တယ်လို့ယူဆပါတယ်လွတ်တော်မှတ်တွေကအစဉ်အစိုးရကိုမေးခွန်းထုတ်တာတိုက်တွန်းတာတွေလုပ်နိုင်ရင်အမေရိကန်အစိုးရရဲ့မြန်မာရေးပေါ်ဆောင်ရွက်မှုတွေကလည်းပိုအားကောင်းလာမယ်လို့မြင်ပါတယ်လွတ်တော်မှတ အမြဲနှစ်ပူနှစ်စာလုပ်နေရမယ့်သဘောပဲဖြစ်ပါတယ်။ Advocacy ဆိုတာတစ်ချိန်တစ်ပွဲတည်းလုပ်ရုံနဲ့ပြည်မြောက်အောင်မြင်တဲ့အလုပ်မဟုတ်လို့နှီးပေါင်းစုံသုံးပြီးတော့အမြဲတိုက်တွန်းနှိုးဆော်မှုတွေလုပ်နေသင့်တယ်လို့လည်းယူဆပါတယ
်။ American နိုင်ငံရေးလောကမှာ Lobby နဲ့ Advocacy တို့ရဲ့အခန့်ကဏ္ဍဟာအလွန်အရေးပါအရာရောက်တာကိုတွေ့ကြရမှာဖြစ်ပါတယ်။ဥပမာပြရရင်အမေရိကန်နိုင်ငံကြားရေးမူဝါဒမှာထိတ်တန့်ဦးစားပေးနေရမှာရှိနေတဲ့ရိုဟင်ဂျာအရေးဟာ advocacy လုပ်ငန်းကိုအချိန်ပေးပြီးစနစ်တကျနဲ့ဗျူဟာကျကျဆောင်ရွက်ခဲ့တာကြောင့်ဆိုတာကိုတွေ့ကြရမှာပါ။ဒါကြောင့် advocacy လုပ်ငန်းဟာဒီဇိုင်းမတ်မတ်လုပ်ဖို့လိုအပ်တယ်လို့မဟာဗျူဟာကျကျဆောင်ရွက်နိုင်ဖို့လည်းလိုအပ်ပါတယ်။မြန်မာအရေးမှာတရုတ်သဘောထားမကောင်းဘူးဆိုတာကအံ့ဩစရာမရှိပါဘူး။အမေရိကန်သဘောထားမကောင်းဘူးဆိုတာကအံ့ဩစရာပါ။ဘာလို့လဲဆိုတော့အမေရိကန်ဟာမြမဒီမိုကရေစီရေးကိုအစဉ်တစိုက်ထောက်ခံအားပေးခဲ့တဲ့နိုင်ငံဖြစ်လို့ပါပဲ။နောက်ပြီးတော့ကျွန်တော်တို့ຫນွေဦးတော်လှန်ရေးရဲ့နှုံးဆန်တန်ဖိုးတွေကဖက်ဒရယ်ဒီမိုကရေစီနဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးဖြစ်တဲ့အတွက်ဒီနှုံးဆန်တွေကိုတန်ဖိုးထားတဲ့အမေရိကန်ရဲ့ထောက်ခံမှုနဲ့အကူအညီကအရေးကြီးကြီးလိုအပ်ပါတယ်။မစ်မက်ကော်နယ်တို့အထက်လွှတ်တော်အမတ်တွေရဲ့အိတ်ဖွင့်ပေးစာကိုကန်ပြီးအမေရိကန်နိုင်ငံသားဌာနကိုဖိအားပေးနိုင်ဖို့လိုအပ်ပါတယ်။ဒီအတွက်အမေရိကန်ရောက်မြန်မာတွေရဲ့မဲပေးပိုင်ခွင့်ကို advocacy အခွင့်အလမ်းတရအဖြစ်အသုံးချနိုင်ပါတယ်လို့ဝါရှင်တန်နိုင်ငံကြီးနဲ့နှီးဆက်သူတဦးကအကြံပြုပြောကြားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြင်ကွင်းညမဆုများအစီအစဉ်ကိုတင်ဆက်ပေးမှာပါ။အာနာသိမ့်မှုအလွန်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြားနေအိမ်နဲ့အဆောက်အအုံမိရှုဖြက်စီခံမှုတွေကဒီဆက်လက်မြင့်တက်နေပါတယ်။ SP မြန်မာရဲ့ဒီဘက်မြင်ကွင်းညမဆုအစီအစဉ်မှာဒီအကြောင်းအရာကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ။
နာသိမ့်မှုအလွန်၃နှစ်ခွဲအတွင်းနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြားမိရှုဖြက်စီးခံခဲ့ရတဲ့နေအိမ်နဲ့အဆောက်အအုံတသိန်းကျော်ရှိသွားခဲ့ပါပြီ။ဒီပမာဏရဲ့55ရာခိုင်နှုန်းနီးပါးဟာ2022ခုနှစ်အတွင်းမှာဖြစ်ခဲ့တာပါ။တ ၃ဘုံတစ်ဘုံနီးပါးကတော့2023ခုနှစ်အတွင်းမှာဖြစ်ပါတယ်အခုနှစ်ခုနှစ်လတာကာလအတွင်းမှာတော့13000နီးပါးရှိခဲ့ပါပြီစစ်ကြောင်းထိုးမီးရှို့တာလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်ခံရတာတွေကြောင့်နေအိမ်နဲ့အဆောက်အုံတွေမီးလောင်ပျက်စီးခဲ့တာပါနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်စကိုင်းတိုင်းကမြို့နယ်32ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့တာပါအရေအတွက်အားဖြင့်68000နီးပါးဖြစ်ပါတယ်မကွေးတိုင်းကဒုတိယအများဆုံးဖြစ်ပြီးမြို့နယ်12ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံ13000ကျော်မီးရှို့ဖျက်ဆီးခံခဲ့ရတာပါမြို့နယ်တွေထဲမှာဆိုရင်ရွှေဘိုမြို့နယ်ကအများဆုံးဖြစ်ပြီးမီးရှို့ခံရတဲ့နေအိမ်နဲ့အဆောက်အုံ9300ကျော်ရှိခဲ့ပါတယ်ရှမ်းမြောင်မှာစတင်ခဲ့တဲ့စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းရခိုင်ပြည်နယ်မှာနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေမြင့်တက်ခဲ့ပါတယ်။သုံးနှစ်ခွဲကျော်ကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်15ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံ4100ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒီပမာဏရဲ့ရာနှုန်းပြည့်နှီးပါးဟာ2023ခုနှစ်နိုဝင်ဘာလနောက်ပိုင်းမှာဖြစ်ခဲ့တာပါ။ဒါအပြင်မန္တလေးတိုင်းမှာလည်းစစ်စင်ရေးနောက်ပိုင်းနေအိမ်နဲ့အဆောက်အုံ4900ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒါဟာစစ်စင်ရေးအလွန်ကာလမန္တလေးတိုင်းမှာသုံးဆနီးပါးမြင့်တက်လာခဲ့တာပါ
SP မြန်မာရဲ့မြင်ကွင်းကြမ်းမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီတီဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ဒီတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိသနာကျော်ကအစီအစဉ်တက်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်အရှင်တယောက်နာမည်တော့မပြောပါနဲ့ချင်းပြည်နယ်မတူပီကွာဆိုပြီးတော့စာရေးထားတဲ့ Messenger ကတော်ရရှင်ဖြစ်ပါတယ်မင်္ဂလာပါ VOE VOE နားထောင်တာ1988ခတဲ့ကွာ online လည်းမရှိတောတဲ့တောင်တဲ့စစ်ဘေးရှောင်ရင်လည်းတခါတလေ online ရှိတဲ့နေရာရောက်တဲ့အခါမှာစာရေးလိုက်ပါတယ် Radio တက်ခဲလေးတောင်ဝယ်မရပါဘူးကျေးဇူးပါတဲ့ဟုတ်ကဲ့ပါခဲတဲ့နေ့ကိုနားဆင်နေတဲ့စစ်ဘေးရှောင်တော်ရရှင်ဖြစ်ပါတယ်ပေးကင်ကျမပါစေလို့ဆုတောင်းပေးကြပါတယ်ရှင်။ဒါထက်တော်ရရှင်တယောက်ဇင်စရဲတော်ရရှင်မှာ view မြန်မာပိုင်းမနေ့ပိုင်းအစီအစဉ် Facebook မှာကြည့်လို့မရပါဘူးဘယ်မှာနားထောင်ရမလဲတဲ့။ Okay ကျမတို့ view မြန်မာဌာန Facebook မှာအစီအစဉ်တွေရှိပါတယ်နော်။နေ့တိုင်းမနေ့ကောညောတင်ထားပေးပါတယ်။တခါတလေကျမတို့ရဲ့ diet အတန်ထုတ်လွှင့်ခြင်းဒါမှမဟုတ်လေရုပ်မြင်သံကြားထုတ်လွှင့်ခြင်းမှာ Facebook မှာ dietတခါတလေမတက်ဘူးဆိုရင်ကျမတို့အတန်လွှင့်ပြီးပြီးချင်းဒါမှမဟုတ်လေဒီရုပ်မြင်သံကြားအစီအစဉ်ပြီးပြီးချင်းမှာစစ်ချင်းပြန်ပြီးတော့တင်ပေးပါရင်ဒါကြောင့်မို့ Facebook မှာမရှိဘူးဆိုတော့မရှိပါဘူးเนาะ Facebook မှာရှာကြည့်ပါတကယ်လို့တခါတလေအခုပြောသလိုမျိုးဓာတ်ရိုက် Facebook ကနေပြီးတော့လွှင့်နေတဲ့အချိန်ကြည့်လို့မရဘူးဖြစ်တတ်တယ်ဆိုရင်လည်းကျမတို့ရဲ့ VOA YouTube စာမျက်နှာမှာကြည့်လို့ရပါတယ်ရှင် Now the Kua Jamaria VOA Internet Pema Samina Pite, Burmese.voanews.com, Chinai Mari, Salomanga, PUREMESE.VOANEWS.COM separation. A season ago, I paid a dread, Jesus to Mari. Titoran, Luven, out at the Russian, Mongal, and Nizin Dia Tolena, Shalom Madriluvar, Menapina, my seasoning, Madriaro, Papiluvale, or Yela Varishin. Okay, Daka Zulaila Koma, Yila Tavano, to my PM Biro to meet you by Penyama Madria Alice Row, to my PM meet Hawaii, Facebook, YouTube, Sather Pian, Dizap, your Biva, Piansin Mamelo, a downlet Piama Melo, Biot Hawaii. Facebook lo kato do de jang bian la lo. Okay, tomorrow Facebook ka suin no, tomorrow guna patama dora shin go shin bian ge de lo wei. Facebook ma a si sin ni go, a mien me bian din bian ni ba re no. Tolun ni jen da wad de bian mo lo, a sa song bian bian din bian lo me ya wo suin na ma. Tomorrow tolun jen bibi jen ma wei, tomorrow bian bian din bian ba re shin. Da da mo tomorrow wei view yin ma wai, Facebook sa mien na go, a di ga ta bro ji shu ba lo bian jen ma re no. တော့တော့ရှင်တရားကိုပြီးခဲ့တဲ့တပတ်တုန်းကမေးလာတာကျမလည်းဖြေချပေးလိုက်တာနားထောင်နေတော့ရှင်နေကြားမယ်ထင်ပါတယ်ကျမတို့ရဲ့ဒီလိုင်းတို့မီတာထုတ်လွှင့်မှုကျမတို့ရေဒီယိုကနေလိုင်းတို့မီတာထုတ်လွှင့်မှုမနေ့ပိုင်းအစီအစဉ်နဲ့ဖန်လို့မရဘူးလို့တော့ရှင်နေတော်တော်စာရေးလာကြတာပါစာရေးပြီးမေးလာသူမှန်သမျှကိုလည်းကျမလိုင်းတို့ထုတ်လွှင့်မှုရဲကန်တမ်းရှိရဲဆိုင်ထားရဲဆိုတာမက်ဆေ့ချာကလည်းပြန်က ရလို့ပါတဲ့အခုလိုဖြည့်ချပေးရတဲ့ကျေးဇူးပါ VOE တဲ့ဟုတ်ကဲ့အင်တာနက်မရတဲ့သူတွေကလိုင်းဒိုမီတာကိုအဓိကထားပြီးတော့ရေဒီယိုစီစဉ်နေရေဒီယိုသတင်းတွေကိုဖမ်းယူနားဆင်ရတာမလို့အင်တာနက်မရှိတဲ့လူတွေအစီအစဉ်တွေကိုနားမဆင်ရဘူးဆိုတဲ့အခြေအနေကိုရောက်နေတာဖြစ်ပါတယ်ဖီးကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သရရှင်နေစာရေးမေးလာကြတဲ့စာရီထဲမှာစာတစောင်မှာတော့သရရှင်တယောက်စာတူတူပဲရေးလာတာပါဟာမတ်စ်ကောင်းဆောင်တက်ခံရတဲ့သတင်းလေးတင်ပေးပါဦးနဲ့တကယ်လားသတင်းကျူလားတည်ခြင်းလို့ပါတယ်သရရှင်သတို့ဆော့ဖြစ်ပါတယ်ဟုတ်ကဲ့ပါရှင်အဲ့ဒီသတင်းကိုကျမတို့သတင်းတက်တဲ့ချင်းဇူလိုင်လ31ရက်နေ့ကကျမတို့သတင်းဖော်ပြခဲ့ပါရင်နော်အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဟာမတ်စ်နိုင်ငံရေးခေါင်းဆောင်တေဆုံးဆိုတဲ့သတင်းကောင်းစင်နဲ့ဖြစ်ပါတယ်အီရန်သမားတဲ့ကျန်းသစ္စာချင်းစုပွဲတက်ရောက်ဖို့ထေရန်မြို့တော်ကိုရောက်နေတဲ့ဟာမတ်စ်အဖွဲ့ခေါင်းဆောင်အစ္စမာဟာနီယာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်တေဆုံးသွားတဲ့အကြောင်းဟာမတ်စ်အဖွဲ့ကပြောတဲ့သတင်းကိုတင်ထားပေးတာဖြစ်ပါတယ်။အီရန်နိုင်ငံကအဲ့တဲ့အိမ်မှာတေဆုံးသွားတယ်ဆိုပြီးတော့ဟာမတ်စ်အဖွဲ့ရဲ့ Telegram မှာဖော်ပြထားပါတယ်ရှင်။ကျမတို့ရဲ့ VOA website မြင်တာဒါမှမဟုတ်လေကျမတို့ရဲ့ VOA internet ဆာမြင်တာမှာပြန်ရှာပြီးတော့ဖတ်ရှုလို့ရပါတယ်နော်။ရှင်ဖွင့်ခြင်းလို့ပါလို့ရေးလာတဲ့သရရှင်တယောက်ရဲ့အစားအစာဖော်ပြပေးကြပါရစေ။မြန်မာနိုင်ငံမှာဆီးရီးပရိပခါတွေးကြုံနေရတဲ့ပြည်သူတယောက်ရေးလာတာဖြစ်ပါရဲ့
။ကျမတို့ရွာကစစ်တောင်းမြစ်အရှေ့ဘက်ကန်းကပါ။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်နတ်တန်ခွင်ကျေးရွာကပါ။2023နှစ်ကုန်မှာတိုက်ပွဲတွေဖြစ်ပြီးကြတဲ့ကရွာကိုမပြန်ရတော့ပါဘူး။ရွာကိုပြန်ကြည့်ခွင့်ပစ္စည်းကျန်တာတည်ယူခွင့်ကိုယ့်ရဲ့မိလောင်မလောင်ကြည့်ခွင့်မရခဲ့ပါဘူး။အိမ်ကြံမကြံပြန်ကြည့်ချင်ပါရဲ့။ခနာလေးဖြစ်ဖြစ်အချိန်မိုင်းလောက်လေးတောင်မှပြန်ခွင့်ကြီးခွင့်မရပါဘူး။တာဝန်ကျတပ်တွေကလည်းလမ်းတစ်လျှောက်မှာထိန်းချုပ်ထားပါတယ်။တိုက်ပွဲတွေလည်းမရှိတော့ဘူး။ကျမတို့ရွာကရွာသူရွာသားတွေရဲ့ကိုစားအိမ်ကိုခနာလေးပြန်ကြီးခွင့်ပစ္စည်းကြံခဲ့ရင်ပစ္စည်းတယ်ယူခွင့်တစ်ချက်လောက်ခွင့်ပြုပေးပါလို့ VOE ကနေတစင်းလက်ရှိနယ်မြေကိုထိန်းချုပ်ထားတဲ့တပ်ဖွဲ့တွေကိုပြန်ကြားခြင်းပါတယ်ရှင်။ရွာကိုပြန်မဲ့လမ်းတစ်လျှောက်ပဲနယ်ကုန်းအထွက်ကနေကျမတို့ရွာအထိတာဝန်ကျတပ်တွေကဝင်ခွင့်မပေးပါဘူး။ဖြစ်နိုင်ရင်တရက်လေးလောက်ရွာကိုပြန်ခွင့်ပေးပါလို့ခွင့်တောင်းခံအပ်ပါတယ်ရှင်
။ကျေးဇူးတင်စွာဖြင့်နတ်တန်ခွင့်ကျေးရွာသူကျေးရွာသားများတဲ့ဒီထဲမှာဒီစာထဲမှာတော့သူကရေးထားတဲ့အထက်မှာ26ရက်12လ24ဆိုပြီးရေးလာတာပါ။ဒါပေမဲ့အခုမှကျမတို့ကလည်း2024မှာဩဂုတ်လပဲရှိသေးတယ်ဆိုတော့ဒီဇင်ဘာလရောက်ဖို့12လပိုင်းရောက်ဖို့လိုပါသေးရဲ့နော်။ဒါကြောင့်မို့သူ့ကိုတော့ကျမရက်စွဲမှားနေရလားဆိုပြီးပြန်မေးထားတာအခုထိအစားမပြန်သေးပါဘူး။ကျမသူပြောတဲ့ data ဒီနတ်တန်ခင်ကျေးရွာကဖြစ်တဲ့တိုက်ပွဲတွေနဲ့ပြန်ပြီးတော့ရှားကြည့်တော့ကြတော့မနစ်က2023ဒီဇင်ဘာလလောက်ကဖြစ်မယ်ထင်ပါတယ်သူရေးထားတဲ့စာအဲ့မှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာသိရပါတယ် ဒီတော့ရှင်ကရွာသူရွာသားတွေအိမ်ကိုပြန်ပြီးပစ္စည်းလေးတွေယူစင်ပါတယ်ဒါနဲ့ဒီမှာလေအွန်လိုင်းပေါ်မှာဒီ net တန်ခွင့်ကြေးရွာကအခြေအနေနဲ့ပတ်သက်ပြီးတော့သတင်းဗီဒီယိုတွေသတင်းတွေလိုက်ပြီးဖတ်ကြည့်တော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲအဲ့ဒီဘက်ကိုစစ်ဘက်ကရဟရင်တွေပြန်တန်းနေတယ်ဆိုတဲ့သတင်းလေးတွေ့ရတယ်နောက်တော့ဒီရွာတစ်ရွာလုံးပျက်စီးနေတဲ့ဓာတ်ပုံတွေလည်းတွေ့ရတယ်လို့မျိုးအခုနောက်ဆုံးရေကြီးပြော်ဖျားကရေးလင်းမှာပေါ်နေတဲ့ဓာတ်ပုံကိုတွေ့ရပါတယ်ရှင်အဲ့ဒီမှာဒီဓာတ်ပုံတင်ထားတဲ့တယောက်ကရေးထားတာကဒီရွာမှာရေဘေးဒုက္ခရောက်နေလို့ကုညီမှုတွေတော့ပြောမပေးကြပါနဲ့တဲ့တရွာလုံးလည်းဘယ်သူမှမရှိတော့ပါဘူးရွာထဲမှာလည်းလူတွေမရှိကြလို့ပါဆိုပြီးအခြေအနေကိုရေးထားပါတယ်ဆိုရင်နောက်ဆုံးရေကြီးတဲ့အခြေအနေကိုတွေ့ရပါတယ်နော်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှတင်ရက်ချင်ပါတယ်နော်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေဆိုပြီးဆန္ဒပြပါတယ်ရှင်ဘောရပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်းတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်အခုတစ်ခါတော့ကဘာတလထူးကြကြာသတင်းတွေကိုတင်ဆက်ပေးနေတဲ့ထူးကြဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါယူကန်နာနိုင်ငံမှာမျက်စိမမြင်သူတွေအတွက်အထောက်အကူဖြစ်စေမဲ့ဖုန်းကနေအသံထွက်ဖတ်ပေးနိုင်တဲ့ app တစ်ခုကိုတီထွင်လိုက်ပါတယ်အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာလွန်ခဲ့တဲ့နှစ်9သိန်းလောက်ကနေထိုင်ခဲ့တဲ့လူတွေဟာအရက်3ပေလောက်ပဲရှိရဆိုတာကြောက်ဖြစ်ရုပ်ကျွန်းတွေကတဆင့်သူရည်သနာပညာရှင်တွေအတည်ပြုနိုင်ခဲ့ပါတယ်ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မတ်မြသတင်းအောင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
ယူကရိုင်းနိုင်ငံမှာမျက်စိမမြင်တဲ့သူတွေအတွက်အထောက်အကူဖြစ်စေမယ့်ဖုန်းကနေအတန်ထွက်ဖတ်ပေးနိုင်တဲ့ app တစ်ခုကိုတည်ထွင်လိုက်ပါတယ်မျက်မမြင်တွေဖတ်နိုင်တဲ့ braille စာသားရဖို့ဟာအာဖရိကတိုက်နိုင်ငံတွေမှာအဓိကအခက်အခဲဖြစ်နေပြီးတော့ဒီ braille စာကိုရဖို့အခက်အခဲတွေကြောင့်ကျောင်းသူကျောင်းသားတို့များများကြောက်ထွက်ရတာလည်းရှိပါတယ်အခုတည်ထွင်လိုက်တဲ့မျက်မမြင်တွေကိုကူညီပေးနိုင်တဲ့ app ဟာဖုန်းကတစ်ဆင့်300မှာဖြစ်ပြီးဒီ app ကြောင့်မျက်စိမြင်တဲ့သူတွေလိုပဲအခွင့်အလမ်းတွေရနိုင်ပါတယ်ဥပမာစာမေးခွန်းခန်းထဲမှာမေးတဲ့မေးခွန်းဆရာကို braille စာသားအဖြစ်ပြောင်းတာကိုထိုင်ဆောင်မှုမလိုတော့ပဲတခြားသူတွေလိုပဲကိုယ့်ဘာသာကိုဖတ်နိုင်ပြီးတော့မေးခွန်းတွေဖြေနိုင်မှာပါ2014ခုနှစ်သကောင်စင်းကောက်ယူချက်တွေအရယူဂန်ဒါနိုင်ငံမှာမျက်စိမမြင်သူ2သိန်းခွဲလောက်ရှိပြီးအဲ့ဒီတည်းက1500လောက်ဟာကျောင်းနေရွယ်ကလေးငယ်တွေဖြစ်ပါတယ်။ Suzy Water Harvesting Company ကတည်ထွင်ဖန်တီးခဲ့တာဖြစ်ပြီးတော့ ဒီမျက်မမြင်တွေကိုကူညီပေးမယ့် app ဟာတယ်လီဖုန်းရဲ့ကင်မရာလွယ်လွယ်ကူကူဆက်သွယ်ကိုင်ဆောင်ထားနိုင်မှုကိုအသုံးပြုပါတယ်အခုလောလောဆယ်တော့ဒီ app ကိုအသုံးပြုနိုင်မှုအတွေ့ကျောင်းသားတွေတပတ်လေးချင်းသင်ကြားပေးမှာဖြစ်ပြီးသင်တန်းပြီးသွားရင်တော့ mobile phone အသစ်ကိုလည်းအခမဲ့ပေးမှာပါယူကနာနိုင်ငံတဝမ်းကျောင်းသားတစ်ထောင်လောက်ကိုအခုလိုအကူအညီတွေပေးသွားဖို့ဒီ app ကိုတီထွင်သူတွေကမျှော်လင့်ထားပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံကဂျွန်းတွေပေါ်မှာလွန်ခဲ့တဲ့နှစ်ခုနှစ်သိန်းလောက်ကနေထိုင်ခဲ့တဲ့လူတွေဟာအရက်3ပေလောက်ပဲရှိတယ်ဆိုတာကိုကျောက်ဖြစ်ရုပ်ကျွင်းတွေကတဆင့်သုတေသနပညာရှင်တွေကအတည်ပြုနိုင်ခဲ့ပါတယ်။ဒီရှေးဦးလူသားတွေဟာ Homo Florensiensis ဆိုတဲ့ရှေးဦးလူသားမျိုးနွယ်အသေးလေးတွေနဲ့ဆက်နွယ်မှုရှိတယ်လို့ယူဆပြီးတော့လွန်ခဲ့တဲ့နှစ်20ကရှာဖွေတွေ့ရှိခဲ့တဲ့အချိန်ကသူတို့ကိုလူပုလေးတွေလို့နာမည်ပေးထားပါတယ်။ရှေးဦးလူပုလေးတွေရဲ့အယိုးကိုရှာဖွေတွေ့ရှိပြီးတဲ့နောက်သုတေသနပြုလေးလာချက်တွေအရအရက်အမြင့်3ပေလောက်ပဲရှိတာကိုအတည်ပြုနိုင်ခဲ့ပါတယ်။ကနဦးတို့ကတော့အယိုးကသေးလွန်းတဲ့အတွက်ခလေးအယိုးလို့ထင်မိခဲ့ပေမဲ့လည်းနောက်ပိုင်းလေးလာချက်တွေအရလူကြီးအယိုးဆိုတာကိုအတည်ပြုနိုင်ခဲ့တာပါအခုအစ်တွေ့တဲ့အယိုးနဲ့အရင်ကတွေ့ထားတဲ့အယိုးကိုနှိုင်းရှင်လေးလာနေပြီးဒီလူပုလေးတွေဟာလူတွေရဲ့စင်ကဲပြောင်းလဲမှုမှာဘယ်လိုနေရာမှာရှိနိုင်တယ်လဲဆိုတာနဲ့သူတို့ဘာကြောင့်လူအသေးလေးတွေဖြစ်စင်ကဲပြောင်းလဲရတယ်လဲဆိုတာကိုစပ်ပြီးလေးလာကြမှာပါပိုပြီးအရက်ရှည်တဲ့လူသားမျိုးနွယ်ကစဉ်သက်လာတာလားဒါမှမဟုတ်ပိုပြီးရှေးကြတဲ့လူသားမျိုးနွယ်စုတွေပဲလားဆိုတာကတော့ဆက်ပြီးလေးလာရမှာပါသူတို့ရဲ့လေးလာတွေ့ရှိချက်တွေကို Nature Communication Channel မှာရေးသားထုတ်ဝေထားပါတယ်ခင်ဗျာ
ဥရောပတိုင်းမွန်တီနီဂရိုနိုင်ငံမှာတည်ဆောက်ခဲ့တဲ့ပုံစံတူဆေယာဇုခေ Viking Status ဟာတစ်နှစ်ကြာဥရောပတိုက်ကိုလှည့်လည်မှာပါစာကာဖာမင်းလို့နာမည်ပေးထားတဲ့ဒီ Viking တွေကိုတိဆောက်ဖို့နှစ်ပေါင်းများစွာအချိန်ယူခဲ့ရပြီး Norway နဲ့ Denmark အစိုးရတွေကလည်းအကူအညီတွေပေးခဲ့ပါတယ်။ Denmark နဲ့ Norway အစိုးရကြားပူးပေါင်းဆောင်ရွက်မှုတွေနဲ့1980-80ပြည်နှစ်တွေကစတင်ခဲ့ပြီး Viking စီရဲ့လှေကိုဘလို့ရွက်လွင့်သွားလာခဲ့တယ်လို့ဆိုတာကိုသိရဖို့ရည်ရွယ်ပါတယ်။Viking တွေဟာသူတို့ရဲ့အသိပညာတွေကိုမှတ်တမ်းတင်ထားတာမရှိတဲ့အတွက်အခုလိုပုံစံတူလှေကိုဖန်တီးပြီးသူတို့လိုခရီးကျန်းတွေကိုသွားလာရကနေသူတို့ဘယ်လိုတွေလုပ်ခဲ့တယ်လဲဆိုတာကိုသိလာနိုင်ပါတယ်။1893ခုနှစ်တွေကတည်းကနော်ဝေနိုင်ငံမှာတွေ့ရှိပြီး1980ပြည့်နှစ်တွေမှာအပြည့်အဝဒူးဖော်ရထားတဲ့ကုန်တယ်လှေပုံစံအတိုင်းပုံစံတူတည်ဆောက်ထားတာပါ။ဒီလေကိုဝတ်တိချနဲ့ထင်းယူသားတွေနဲ့တိဆောက်တာဖြစ်ပြီးအရှေ69ပေနဲ့အကျယ်16ပေရှိပါတယ်။ရွက်တွေလှော်တဲ့တွေလည်းပါဝင်ပြီးလေဇံနဲ့ရေဇံကိုသွားနိုင်ဖို့အတွက်လျှက်စစ်မော်တာလေးလုံးတက်ဆင်ထားပြီးတော့3တန်လောက်အလေးချိန်ရှိတဲ့ဘက်ထရီတွေကိုလည်းတည်ဆောင်ထားပါတယ်ရှင
်။သူကြဆွမ်းမြသတင်းများစီစဉ်ကိုကိုငိမ့်ချက်နဲ့မမျှသတင်းအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေအနေနဲ့ကျွန်တော်တို့ view မှာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook Messenger ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်းကတက်လက်ကြေညာပေးမှာဖြစ်ပါတယ်ဗျာ။
ကစားဒေသတောင်ပိုင်းမှာနောက်ထပ်ဒေသခံတွေဘေးလွတ်ရပြောင်းရွှေ့ကြဖို့ဒီနေ့စောရဲမှာပဲအီဇွေးစစ်တပ်ကအမိန့်ပေးပါရတယ်။ကစားဒေသမြောက်ပိုင်းမှာယာယီကိုလွန်နာစကန်အဖြစ်တုံးနေတဲ့စာတင်ကျောင်းတစ်ချောင်းကို၄ချောင်းကတက်ခတ်မှုကြောင့်အသေးပြောက်တွေရှိခဲ့ပြီးနောက်အခုလိုအမိန့်ထုတ်လိုက်တာပါ။စာတင်ကျောင်းတက်ခတ်ခံရမှုမှာပါလက်စတိုင်း80ထင်မှနဲ့တည်ဆုံတဲ့ကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပြီးအီဇွေးကတော့စစ်သွေးကြွရရဲ့ကိုကဲစကန်တစ်ခုကိုပြစ်မှတ်ထားတက်ခတ်မှုမှာတက်ခတ်ရသမား19ယောက်တည်ဆုံတယ်လို့သတင်းထုတ်ပြန်ထားပါရတယ်။ရုရှားနိုင်ငံကတ်နေဆက်ဒေသကိုယူကရိန်းတပ်ဖွဲ့တွေရုတ်တရက်ဝင်ရောက်တိုက်ခတ်ခဲ့ပြီးရဲအနှဲငယ်အကြာမှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတော်ဝိုက်ပြီးဝန်ခံပြောဆိုလိုက်ပါတယ်။ယူကရိန်းဆိုရကအစိုးရမှတုန်းကနှုတ်ဆက်နေခဲ့ပေမဲ့ရန်လိုရဲတိုင်းပြည်ရဲ့နယ်နိမိတ်ထဲစစ်ပွဲတွေကိုတွန်းထုတ်ဖို့ရည်ရွယ်တဲ့လို့ရဲ့အဖြစ်စီနေကညစဉ်မင်းကုန်းနဲ့မှထည့်သွင်းပြောဆိုသွားတာပါ။ဒီချိန်ထဲမှာပဲမနေ့ညပဲရုရှားရဲ့ drone နဲ့ missile တုံးတိုက်ခတ်မှုကြောင့်ကီးဖ်မြို့တော်မှာ၄နှစ်အရွယ်ကလေးတူဦးပါဝင်လူနှစ်ဦးသေဆုံးခဲ့ပါတယ်။ လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်းဖြစ်ရှင်ပြိုင်မဲ့ American သမ္မတဟောင်း Donald Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကို Internet Hacker တွေဖောက်ထွင်းတိုက်ခိုက်တာခံရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုဟာ UN နိုင်ငံနဲ့ဆက်နွယ်နေပြီးအရေးကြီးတဲ့ချက်လက်တွေကိုခိုးယူသွားတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်လုံကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညစီစဉ်ထုတ်လုပ်ရေးမှုကကိုစီသူဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဒီ Robert Bus နဲ့ Tier 1တို့ဖြစ်ပါတယ် VOA American အတန်းရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော့ရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်လိုက်ပါThis program has come to you from the